ပြီးခဲ့တဲ့လတွေအတွင်းဥရောပနိုင်ငံတွေရဲ့ကြွေးမီပြဿနာတွေကိုဖြေလျှော့ပေးနိုင်ခဲ့တာကြောင့်ကမ္ဘာလုံးဆိုင်ရာငွေကြေးအခြေအနေဟာတည်ငြိမ်ပြီးတိုးတက်မှုရှိလာခဲ့ပေမဲ့ရေရှည်စီးပွားရေးတိုးတက်မှုကတော့သိပ်ပြီးမသေးကြသေးဘူးလို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF က EP18 ရနေ့ကပြောဆိုလိုက်ပါတယ် IMF ရဲ့ထိပ်တန်းအရာရှိကြီးဖြစ်တဲ့ Jose Vinales က EP18 ရနေ့က Washington DC မြို့တော်မှာပြောကြားခဲ့တာကတော့ဂရိနိုင်ငံအတွက်အထူးဘာနာရေးအစီအစဉ်နဲ့အနာဂတ်ဥရောပရဲ့ဘာနာရေးအရေးပေါ်အခြေအနေတွေအတွက်ကယ်ဆယ်ရေးရန်ပုံငွေတရထူထောင်နိုင်ခဲ့ခြင်းတို့ကကမ္ဘာလုံးဆိုင်ရာဘာနာရေးအခြေအနေစိုးရိမ်နေရမှုကိုပြည်လျော့စေခဲ့တယ်လို့ပြောဆိုပါတယ်။ဒါပေမဲ့တိုးတက်မှုရရှိခြင်းကနှေးကွေးနေတဲ့လေလို့လည်းသူကပြောပါတယ်။ဘူဝါဒတွေနဲ့အရေးယူဆောင်ရွက်မှုတွေကကမ္ဘာငွေကြေးဈေးကွက်အရေးအခင်ထိတ်ဆုံးကိုရောက်ရှိစေခဲ့တဲ့မနစ်ကဆလို့ဖြည့်ရှင်းပေးနိုင်ခဲ့တဲ့အတွက်အခုလိုပြည်လျော့လာတာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်ခင်ဗျာ။